သမဏဥဒိန်စိန်လက်မှတ်ရေးထိုးအတည်ပြုပြဌာန်းလိုက်တဲ့မြို့သားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကိုဘာကတမညာအဖွဲ့ချုပ်ကစန့်ကျင်ကန့်ကွက်လိုက်ပါတယ်။ပညာရေးမှာအစိုးရရဲ့ဗဟိုချုပ်ကိုင်မှုစနစ်ရောချရေးဆိုတဲ့ကျောင်းသားတွေအဓိကတောင်းဆိုထားတဲ့အနှစ်သာရဒီပြင်ဆင်တဲ့ဥပဒေမှာလုံးဝမပါဝင်ခဲ့ဘူးလို့ဘာကတမညာအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်အက ဥပဒေကိုတမနာဥသိမ်းစင်ကဂျွန်လ23ရက်နေ့ရက်စွဲနဲ့လက်မှတ်ရေးထိုးပြထန်လိုက်တာပါအဲ့ဒီတင်စင်တဲ့ဥပဒေတွေကအခန်းလေးဟာအဓိကအငင်းပွားစရာဖြစ်နေပြီးအရင်မူလဥပဒေအတိုင်းပညာရေးလွတ်လပ်ခွင့်ကိုထိန်းချုပ်ထားတဲ့အချက်တွေပါဝင်နေစေဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘာကတာဒူဥက္ကဋ္ဌကိုလင်းထပ်နိုင်ကပြောပါတယ်ရေးပါပညာရေးပေါ်လစီ TV
ดูดูตัวแข่งนะเมื่อตอนดูตัวแข่งนะวันที่ท่านนั่งแข่งนะช่วงที่เนี่ยแข่งคนนี้ปานี้ก็ที่ดูดูที่ตัวอย่างเอาเชียร์เราเนาะปีนี้เนี่ยจังหวะภาษาไม่รู้เปลี่ยนนี้ก็กูจะเลยเที่ยวในป่าวแต่ดูสุยาภาษาเว้ยที่กูจะเลยเนี่ยเปลี่ยนนี้ก็กงเสียงเพื่อนเนี่ยไอ้กงเสียงอะไรอะไรอย่างเงี้ยจังหวะที่เต็มอยู่ในนั้นดูดูแล้วก็ที่ปีนี้เต็มอยู่ในโอ้โหบอลสีดูแล้วก็เปลี่ยนนี้ก็ตัวบัวอะไรเปลี่ยนนี้เที่ยวชมเ ညာရေးအသုံးစရိတ်ကို9နှစ်အတွင်းနိုင်ငံရဲ့ဘဏ္ဍာငွေ20ရာခိုင်နှုန်းအထိသုံးစွဲဖို့ဆိုတဲ့အချက်နဲ့ပတ်သက်လို့ပြင်ဆင်လိုက်တဲ့ပညာရေးဥပဒေမှာ20ရာခိုင်နှုန်းအထိရောက်ရှိရေးရည်မှန်းသုံးစွဲမယ်ဆိုပေမဲ့နှစ်ကာလနဲ့ပတ်သက်လို့အတိအကျဖော်ပြထားခြင်းမရှိဘူးလို့ကိုလင်းထက်နိုင်ကပြောပါတယ
်။ဥပဒေမှာရည်စူးရဆန်ရပေါ့နော်။သုံးကျင်လည်းသုံးမယ်။တနည်းနဲ့တနည်းတိုးကျင်လည်းတိုးမယ်။မတိုးကျင်လည်းမတိုးမယ်နဲ့နေရမယ်ဆိုတော့ဟိုဥပဒေမျိုးနဲ့စာထမ်းလိုက်တာဖြစ်တဲ့အတွက်တော့တို့နိုင်ငံရဲ့ပညာရေးကစီးပွားရေးရောဖြစ်စေနိုင်တဲ့အကြောင်းလည်းမျိုးမဖြစ်ပေမဲ့ဟိုဒီလိုပဲသုံးရင်းသုံးရင်းနဲ့ဖြစ်နေဦးမယ်။အဲ့ဒီထားမျိုးပြန်ရောက်သွားလို့ကျွန်တော်ယူဆပါတယ
်။အခန်းလေးမှာအရင်ကအမျိုးသားပညာရေးကော်မရှင်ဆိုတဲ့အမည်ကိုအမျိုးသားပညာရေးမူဝါဒကော်မရှင်ဆိုပြီးကြောင်းလဲထားတာတွေ့ရပါတယ်။ဒါအပြင်ပြင်ဆင်ထားတဲ့ဥပဒေမှာအရင်ကလက်မခံခဲ့တဲ့သမဂ္ဂဆိုတဲ့အတုံးနှုံးကိုဖော်ပြထားပါတယ်။အဲ့ဒီမှာကျောင်းသားသမဂ္ဂများနဲ့ဆရာသမဂ္ဂများကိုတက်ဆိုင်ရာတက္ကသိုလ်ပဋိဉ္ဇဉ်စာရဲနဲ့အညီလွတ်လပ်စွာဖွဲ့စည်းခွင့်ရသည်လို့ရေးသားထားပါတယ်။အခုလိုကော်မရှင်နာမည်ပြောင်းပြီးတက္ကသိုလ်တွေဖွဲ့စည်းခွင့်ရှိတယ်လို့ဖော်ပြထားပေမဲ့တက္ကသိုလ်ဗရိညင်စာရဲနဲ့ပတ်သက်ပြီးမေးခွန်းထုတ်စီရလဲဖြစ်နေတယ်လို့လွတ်လပ်စွာတက္ကသိုလ်တွေဖွဲ့စည်းခွင့်ဆိုတဲ့ကျောင်းသားတွေတောင်းဆိုထားတဲ့အချက်နဲ့လည်းမကိုက်ညီဘူးလို့ကိုလင်းထက်နိုင်ကပြောပါတယ
်ကျွန်တော်တို့တောင်းဆိုရတဲ့ဆိုရင်ကွာပါတယ်အတိတ်တွေကလည်းကွာလို့အနှစ်သာလည်းကွာပါတယ်ကျွန်တော်တို့တောင်းဆိုတာကအခြေခံပညာကျောင်းသားကျောင်းတွေအထိကျွန်တော်တို့ကတောင်းဆိုတာဖြစ်ပါတယ်နောက်တစ်ချက်ကဒီမှာကတက္ကသိုလ်ပဋိဉ္ဇဉ်ဆိုတဲ့နေရာမှာပြဿနာကဘာလဲဆိုတော့တက္ကသိုလ်ပဋိဉ္ဇဉ်ဘယ်လိုဆွဲမလဲဆိုတော့ပြဿနာရှိရပါတယ်။ဆောနာတော့လို့ဟိုဒီအမျိုးသားပညာရေး policy commission ဆိုပြီးတော့ဟိုကဖွဲ့ပြီးပြီးဘိုးဆိုတော့ဗောဒီအစိုးရနဲ့ဖြစ်တော်တို့ကနေပြီးတော့ဖွဲ့ပြီးတဲ့ commission ကဒီပဋိဉ္ဇဉ်ကိုဆွဲမယ်ဆိုတော့သူတို့ဥပဒေကဘယ်လိုလဲလွတ်လပ်စွာလို့တွန်းတုံးမှာဒါလုံးဝလွတ်လပ်မှုဖြစ်စေမှာမဟုတ်ဘူး။ကျောင်းသားရေးနေရာတော့ဒါတင်းနေကြတဲ့တစ်ခုမှမရှိဘူး။မှန်ကန်တဲ့ပြည်ပြည်ကြောင်းလည်းမဟုတ်တော့နမောတသနာကြံနေကြတယ်။ဟိုအလုံးနဲ့ပြည်သားကရှေ့မှာဖြစ်ကြတယ်။အဲ့တော့ဒီလိုရလကပြင်းနေဆိုပြီးတော့ဒီလိုကဟိုလေးဝင်းလိုင်းရှင်နေပေါ့။လေးဝင်းလိုင်းရှင်နေမှာတော့ကျွန်တော်တို့တောင်းဆိုတဲ့ဆက်တစ်ချက်ပေါ့။ဆွမ်းနာကျတဲ့ကျောင်းသားသမဂ္ဂဆရာသမဂ္ဂလူလက်ကဖွဲ့စည်းပညာရှိတွေလို့ဟောပြောပညာရေးဟိုချုပ်ကုံကိုဆွဲချရေးစသဖြင့်ကိုအစိုးရကဖြစ်တော်ကိုယ်စားလှယ်ကသဘောတူညီခဲ့တယ်။ကျွန်တော်တို့ပြင်ပါမယ်ဆိုပြီးအစိုးရကကတိကိုလက်မှတ်ထိုးပြီးတော့မှအခုချိန်မှာပြန်ပြီးတော့ဟိုဥပဒေပြင်ဆင်တဲ့ဥပဒေနဲ့တော့ပြင်ဆင်တဲ့သဘောမတက်ရောက်ပဲနဲ့တကယ်လုံးအပြောင်းအလဲရေဘူးရဆန်တဲ့ဟိုအပြောင်းအလဲတွေဘာမှအနှစ်သာရမပြောင်းလဲပဲနဲ့သူတို့အနေနဲ့ပြန်ပြီးဥပဒေပြင်ဆင်နေဆိုပြီးပြန်ထုတ်တယ်။နောင်မျိုးဆက်20လောက်ရှိဒီဥပဒေနဲ့ဆက်သွားမယ်20လောက်ဒီကကျွန်တော်တို့အစိုးရရဲ့အုပ်ချုပ်ရေးဇနီးအရေးပညာရေးကျုံဖြစ်နေမှာပဲကျွန်တော်တို့တိုင်းပြည်ကပညာမတက်ပေါ်ရဆိုတဲ့ညုံထဲမှာဆက်ပြီးနေနေမှာပဲ
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးငြိမ်းချမ်းစွာတောင်းဆိုလှုပ်ရှားခဲ့ကြတဲ့ကျောင်းသားကျောင်းသူတွေကိုမက်ရှလာအစောပိုင်းကအစိုးရကနေအကြမ်းဖက်နှိမ်နှင်းခဲ့ပြီးဘက္ကတများအဖွဲ့ချုပ်ခေါင်းဆောင်တွေအပါအဝင်ကျောင်းသူကျောင်းသားတွေနဲ့ထောက်ခံတဲ့ပြည်သူ80ကျော်ကိုတာဝီထောက်မှာထိန်းသိမ်းထားပါတယ်ရှင်